သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်ပရောဖက်မြောက်နိုဝင်ဘာလ4ရက်တနင်္လာနေ့အတွက် SPS Newsless သတင်းထုတ်များကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေရွန်အောင်ပါယနေ့အတွက်ထိတ်တန့်သတင်းများပင်နယ်ကမ်းခြေဘေးကင်းရေးယူဆောင်ဝေးရှိတက္ကသိုလ်အများပြသည့်နိုင်ငံတကာကျောင်းသားများပင်လယ်ကမ်းခြေအတွေ့အကြုံတွေပြင်ဆင်ပေးရန်ရေဘေးကင်းရေးအစီအစဉ်များကိုစတင်လှုပ်ဆောင်နေပါသည်။ယူဆောင်ဝေးတက္ကသိုလ်ရှိကျောင်းသားများအားအခြေခံရှေးဦးသူနာပြုသင်တန်းနှင့်ရေကူးနည်းများကိုသင်ကြားပေးရန်အတွက် Beach Ocean Safe Program ကိုစတင်လိုက်ပြီဖြစ်ပါသည်။ပြီးခဲ့တဲ့နွေရာသီမှာRoyal Life Saving Australia သည်ယင်းနှစ်သေဆုံးသူ69ဦးကိုမှတ်တမ်းတင်ခဲ့ပြီးယခင်နှစ်ထက်10ရာခိုင်နှုန်းတိုးလာတယ်လို့ဆိုပါတယ်။အသက်ဝင်ရောက်လာသူများနဲ့နိုင်ငံတကာကျောင်းသားများသည် Australia ရဲ့ကမ်းခြေများနဲ့မရင်းနှီးသောကြောင့်ယင်းနှစ်နိုင်ငံပုံများကြောင့်သုတေသနဖြူချက်များအရာတွေ့ရှိရပါတယ်။ Slim Farm သည်နိုင်ငံတကာကျောင်းသူတဦးဖြစ်ပြီး Beach Ocean Safe Program တွင်ပါဝင်သူတဦးဖြစ်ပါတယ်။ရေဘေးကင်းရေးသင်တန်းကအရေးကြီးတယ်လို့သူမကပြောဆိုပါတယ်။ယူဆောင်ဝေးတက္ကသိုလ်သည်ကျောင်းသားများအတွက်လားတူရေဘေးကင်းရေးပရိုဂရမ်များကိုလက်ခံကျင်းပရန်အခြားအဖွဲ့အစည်းများအတွက်တူခိတစ်ခုကိုလည်းတည်ထွင်ပေးထားပါလိမ့်။ရေလွှမ်းမှုဒဏ်ခံရသောဗလင်စီယာဒေသခံများသည်စပိန်ဘီရင်ကိုဒေါသထွက်ရှုံ့နှုံများဖြင့်ပစ်ခတ်။စပိန်နိုင်ငံရဲ့ထိုင်းနိုင်ငံဆိုးဆာခဲ့သောဘီရင်ဖိလစ်ပီ60ပြီးခဲ့တဲ့သတင်းပတ်ကရေကြီးမှုကြောင့်ဖြစ်စီဆုံးရှုံးခဲ့ရတဲ့မြို့တစ်မြို့ရဲ့ခီးစဉ်တွဲမှာရှုံ့နှုံများဖြင့်ပြစ်ပေါက်ခံခဲ့ရကြောင်းသိရှိရပါတယ်။ပြီးခဲ့တဲ့ပတ်အင်္ဂါနေ့ကမိုးသီးထန်စွာရွာသွန်းပြီးနောက်ဗလင်စီယာဒေသတစ်ခုထဲမှာအနည်းဆုံးလူ210သေဆုံးခဲ့ကြောင်းစပိန်အာဏာပိုင်များကပြောကြားခဲ့ပါတယ်။နေမီရှင်းသင်းရေးအများစုကိုဒေသခံများနဲ့စေတရဝန်ထမ်းပေါင်းများစွာကလှုံ့ဆော်နေပြီးတရားဝင်တုံ့ပြန်မှုနှေးကွေးခြင်းကြောင့်စိတ်ထိခိုက်ခံစားရတဲ့ဒေသရှိဒေသခံများကဒေါသထွက်နေကြပါတယ်။ဝန်ကြီးချုပ်ပက်ထရိုဆန်ချက်စ်သည်ရေကြီးမှုဒဏ်ခံရသောပါပေါ်တမျိုးကိုတွားရောက်ရာတွင်ဘီယင်နှင့်မီဘီယာလစ်တီဇာတို့နှင့်အတူဒေသခံများပြစ်မှတ်ထားတာကိုခံခဲ့ရပါတယ်။American သမ္မတလောင်းတဦးရွေးကောက်ပွဲအကြိုနောက်ဆုံးသတင်းပတ်ကုန်စီယုံရေးဆင် American သမ္မတရွေးကောက်ပွဲမတိုင်ခင်နောက်ဆုံးသတင်းပတ်ကုန်မှာသမ္မတလောင်းတွေဖြစ်ကြတဲ့ Democratic Party ကဒုသမ္မတ Kamala Harris နဲ့ Republican Party ကသမ္မတဟောင်း Donald Trump တို့အချိန်နဲ့ရှင်ပြိုင်မဲ့ပြည်내တွေမှာအပြိုင်ဆိုင်စီယုံနေကြပါတယ်ဘယ်သူကိုထောက်ခံမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုစီယုံဖို့လဲပြန်ဖက်တွေရဲ့မူဝါဒတွေထက်ကိုယ်မူဝါဒကသာတယ်ဆိုပြီးစီယုံနေကြပါတယ်။ပြန်ဆိုင်မှုပြင်းထန်မဲ့လို့ခံမှန်းထားတဲ့ Virginia ပြည်နယ်ကို Donald Trump ကခီးဆက်ခဲ့ပြီးရွေးကောက်ပွဲမှာသေချာပေါက်နိုင်မယ်လို့လဲထောက်ခံသူတွေကိုသူကပြောဆိုပါတယ်။ Democrat သမ္မတလောင်း Harris ကတော့မျိုးဆက်သစ်ခေါင်းဆောင်ဖြစ်ထောက်ခံကြဖို့နဲ့ကြိုတင်မဲပေးကြဖို့တိုက်တွန်းခဲ့ပါတယ်။ရွေးကောက်ပွဲမှာအချိန်နဲ့ဖြစ်မယ်လို့တွက်ထားတဲ့နောက်ထပ်ပြည်နယ်တစ်ခုဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်လက်တမျိုးကကားပတ်ထဲမှာစီယုံရေးမိန့်ခွန်းပြောစဉ်ပရိသတ်တွေထဲကအပူဓာတ်ကြောင့်မူးမိုက်ကြတဲ့သူတွေကိုစေဝန်တန်းတွေကကုသပေးခဲ့ရတာကြောင့်ဒုသမ္မတ Harris မိန့်ခွန်းကိုမကြာခဏရက်ခဲ့ရပါတယ် American ဂျိုတင်မဲမုန်းတချို့ဖြစ်စည်းခံရနိုဝင်ဘာလ5ရက်သမ္မတရွေးကောက်ပွဲအတွက် American ပြည်내တော်တော်များများချိုတင်မဲတွေပြီးနေကြတဲ့အချိန်မှာပဲချိုတင်မဲဘုံတချို့ဖျက်ဆီးခံနေရပါတယ်။အရှေ့ပိုင်းပြည်내တချို့မှာရေဘေးတံကြောင့်မဲဆန္ဒရှင်တွေမဲပေးဖို့အခက်အခဲဖြစ်နေချိန်မှာချိုတင်မဲဘုံတွေဖျက်ဆီးခံနေရတာဖြစ်ပါတယ်။ချိုတင်မဲတွေကိုစားလိုက်ဘုံဒါမှမဟုတ်သတ်မှတ်နေရာတွေမှာထားတဲ့ချိုတင်မဲဘုံတွေထဲမှာထဲနေကြချိန်မှာပဲနိုင်ငံနောက်ပိုင်းဝါရှင်တန်ပြည်နယ်နဲ့အော်ရီဂန်ပြည်နယ်တွေမှာတင်းနှံနေမနဲ့ဆောပိုင်းကကြိုတင်မဲဘုံတွေမီးရှို့ခံရတာကြောင့်မီးရှို့တဲ့သူတွေကိုဖမ်းနိုင်ဖို့သက်ဆိုင်ရာကစူးစမ်းနေပါတယ်။က ချိုတင်မဲပုံတွေမီးလောင်သွားတဲ့အတွက်ရာနဲ့ချီတဲ့ချိုတင်မဲတွေမီးလောင်ပျက်စီးခဲ့ပါတယ်။တချို့မဲဆန္ဒရှင်တွေကမဲပြန်ပေးမယ်လို့ပြောပေမဲ့ရွေးကောက်ပွဲဆိုင်ရာအချမ်းဖက်မှုတွေဒီထက်မကပေါ်လာမှာကိုစိုးရိမ်နေကြပါတယ်။မကြာသေးခင်က Hurricane Helene ကြောင့်ရေလွှမ်းမိုးမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်မှာရေဘေးသင့်ပြည်သူတော်တော်များများရဲ့သူတို့ရဲ့နိုင်ငံသားဖြစ်ကြောင်းမှတ်ပုံတင်သက်သေထောက်ထားတွေပျက်စီးဆုံးရှုံးသွားတဲ့အတွက်မဲပေးဖို့အခက်အခဲတွေ့နေကြပါတယ်။လူတွေထောင်တဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးမဲယုံတွေပြောင်းရွှေ့တာပိတ်တာတွေရှိတဲ့အတွက်ဆန္ဒမဲကိုစောစောပေးကြဖို့သက်ဆိုင်ရာကတိုက်တွန်းထားပါတယ်။ဒီစီသတင်းတို့ news/ များပုံမူချသိရန် SBS Language Podcast ကိုတွားရောက်ချိရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါSPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ